မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ဥပဒေအကြံပေးရှေ့နေဦးကိုနီရန်ကုန်နိုင်ငံကလေစိတ်မှာလှုပ်ကြံခံရမှုမှာပူပေါင်းပါဝင်သူတဦးဖြစ်တယ်လို့တန်တရားရှိခံထားတဲ့ဦးအောင်ဝင်းစောအသက်46နှစ်ကိုဖမ်းဆီးထားတာနဲ့ပတ်သက်ပြီးတော့နိုင်ငံတော်သမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစောထေးက VOA ကိုအခုလိုပြောပါတယ
်အဲ့ဒီမှာကျွန်တော်တို့အကန့်ကြီးလဲပေါ့နော်ကြီးလဲကိုကျွန်တော်တို့ဖမ်းမိတယ်အဲ့ဒီကက်စီဆိုင်ရဲ့ပြည်နာမှာပဲဒီလိုတွေနဲ့ကျွန်တော်တို့ကလည်းဝါဝင်ဖမ်းပြီးတော့မိတယ်မိတဲ့အခါမှာသူ့ကိုစတော့တယ်စစ်စစ်မင်းမင်းနဲ့အခါမှာပေါ်ထွက်လာတဲ့တရင်ချက်လေးရဲ့နောက်ဖမ်းပြီးရမိတဲ့တတိကပစ္စည်းတွေဒါတွေပေါ်မှာမူတည်ပြီးတော့ဆက်ဆက်တရားခံပေါ့ဆက်ဆက်တရားခံကိုကျွန်တော်တို့ဆက်ဆက်တိုင်းရိုင်းတိုင်းပြည်နယ်တွေအကြောင်းကြားပြီးတော့အများဆုံးပိတ်ဆို့ရှာဖွေဖမ်းပြီးမှုတွေပြုလုပ်ပါတယ်ပြုလုပ်တော့အဲဒီ9နိုင်မှာဖြစ်တယ်မနေ့4နိုင်20မှာကျွန်တော်တို့အခုတက်ထုတ်ပြန်ထားတဲ့တရားခံအောင်ဝင်းစော်ကိုမိတယ်ပေါ့မိတော့အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းတဲ့ခံကွင်းဆက်ပေါ့ဒီပြစ်မှုကျွလွန်နဲ့မှုမှာပါနေတဲ့ကွင်းဆက်တွေကျွန်တော်ဆက်လက်ပြီးတော့စုံစမ်းချက်ဝေဖော်ထုတ်နေတယ်ဖော်ထုတ်တဲ့အခါမှာအခုလက်ရှိပြောနေတာကတမတော်နဲ့ကျွန်တော်မြန်မာနိုင်ငံရဲ့တပ်ဖွဲ့ပူးပေါင်းထားတဲ့ပူးပေါင်းအဖွဲ့နဲ့ကျွန်တော်လုပ်နေပါတယ
်အခုဖမ်းဆီးရမိတဲ့ဦးအောင်ဝင်းစောဟာသူနဲ့ထောင်ထဲမှာအတူနေဘူးတယ်လို့မြန်မာနိုင်ငံသတင်းဌာနကိုပြောထားတဲ့ဦးအောင်စိုးကသူကိုလူသက်ပေးဖို့လာငားခဲ့တဲ့ဘကဆိုတဲ့လူနဲ့အတူတူပဲဖြစ်တယ်လို့လဲ VOA ကိုအတိပြုပြောပါတယ်။ဒါကြောင့်လဲဘကမြင့်ဆွေအောင်ဝင်းစောဆိုတဲ့နာမည်သုံးခုဟာအခုသမရာယုံကထုတ်ပြန်ကြေညာတဲ့အထက်မှာပါတဲ့ဦးအောင်ဝင်းစောနဲ့တူတည်းဖြစ်တယ်ဆိုတာကိုဦးအောင်စိုးကအတိပြုပါတယ်။ရှင်းနေဦးကိုနီဟာအင်ဒိုနီးရှားနိုင်ငံကနေပြီးခဲ့တဲ့ဇန်နဝါရီ29ရက်နေ့ကရန်ကုန်နိုင်ငံကလေစိတ်ကိုပြန်ရောက်ရောက်ချင်းမှာပဲတနတ်သမားကြည်လင်းကအနီးကပ်လောက်ကျန်တက်ဖြတ်ခဲ့တာဖြစ်ပါတယ်။အဲ့နောက်တနတ်သမားကြည်လင်းကိုလေစိတ်မှာရှိတဲ့အငားရင်မောင်းနေတဲ့ရဲတပ်ဖွဲ့ကလိုက်လံဖမ်းဆီးခဲ့ပြီးအဲ့လိုဖမ်းဆီးတဲ့အတွင်းမှာတော့အငားရင်မောင်းကိုနေဝင်းတနတ်ထိမှန်တည်ဆုံးခဲ့ပါတယ်ခင်ဗျာ။